Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOE American အတန်းကနေ2019ခုနှစ်ဧပြီလ25ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ကျမအင်ဂျင်နိုင်ပ
ါကျမများသစင်အောင်ပါကြတာရင်းနေမနေ့ပိုင်းထိတ်တန့်ရောက်တဲ့တွင်တွေမှာတော့တိရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ Easter ပွဲတော်နေ့ကဘုံပေါက်ကွဲမှုအတွင်းလူ350ကျော်သေဆုံးခဲ့တဲ့ဖြစ်ရပ်အတွက်ထိတ်တန့်လုံခြုံရေးအရာရှိအုပ်ကိုယာဒုကနှုတ်ထွက်ဖို့တိရီလင်္ကာသမရမိုက်ထရီပါလာစီရီစင်နာကတောင်းဆိုလိုက်ပါတယ်ဖန်စီခံနေရတဲ့ writer စတင်းနောက်နှစ်ဦးအယူခံကိုညှင်းပယ်ခဲ့တဲ့မြန်မာနိုင်ငံတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကို American နိုင်ငံညာရေးဝန်ကြီးဌာနကပြစ်တင်ရှုတ်ချခဲ့ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်အင်ဂျင်ရေ
။ကောင်းပါပြီမက်စင်ရေ။တရုတ်သမ္မတရှီကျင်းဖင်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့မနေ့ကဘေကျင်းမြို့တော်မှာတွေ့ဆုံပြီးနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့ကြပါတယ်
။ဒီစီမံကိန်းတွေထဲကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကတရုတ်ပြည်ကိုဘလောက်အထီးတောင်အကျွေးတင်သွားမလဲဆိုတာအများကြီးသတိထားရမယ်အကျွေးတင်ပြီးတော့မှအဲ့ဒီအကျွေးတွေကိုပြန်မဆက်နိုင်
တရုတ်မြန်မာဆက်ဆံရေးမှာမြန်မာနိုင်ငံအတွင်းတရုတ်ရဲ့စီမံကိန်းတွေဟာတကယ်ပဲမြန်မာအတွက်အကျိုးရှိစေမလားဆိုတဲ့အကဲခတ်တဦးရဲ့သုံးသပ်ပြောဆိုသွားတာကိုသတင်းစီစဉ်နောက်ပိုင်းမှာလဲကြားဖို့ရှိပါတယ်တခါအင်ဒိုနီးရှားသမ္မတရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒအဆင်ပြေနိုင်ပါမလားဆိုတဲ့သုံးသပ်ချက်ဘင်္ဂလားဒေ့ရှ်နဲ့ဆက်ရိုဟင်ဂျာဒုက္ခသည်စခန်းမှာမီးလောင်မှုဖြစ်ခဲ့တဲ့နောက်ဆုံးအခြေအနေစတာတွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမမျှသစင်အောင်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်တိရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ Easter ပွဲတော်နေ့ကဘုံပေါက်ကွဲမှုတွေအတွင်းလူ350ကျော်သေဆုံးခဲ့တဲ့ဖြစ်ရပ်အတွက်တိရီလင်္ကာသမရမိုက်ထရီပါလာစီရီစင်နာကထိတ်တန့်လုံခြုံရေးအရာရှိနှစ်ဦးကိုယာဒုကနှုတ်ထွက်ခိုင်းလိုက်ပါတယ်ခရီးရန်ဖျားเจ้าနေတဲ့ဇင်ခန်ဟိုတယ်တွေကိုဘုံဖောက်ခွဲမဲ့အကြောင်းအိန္ဒိယကသတိပေးချက်တွေချုပ်တင်ထောက်လန်းရခဲ့တာကိုသူ့ကိုမပြောခဲ့တဲ့သက်ဆိုင်ရာအရာရှိတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့သမရစရီစင်နာကရုံမြင့်တန်ကြားကနေမိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်တစ်ရက်မှာရဲချုပ်ဖူချစ်ဂျာရာဆန်ဒရာနဲ့ကာကွယ်ရေးဝန်ကြီးဟေမာစီရီဖာနန်ဒိုတို့ကိုယာဒုကဆင်ပေးဖို့ပြောလိုက်တာပါကာကွယ်ရေးဝန်ကြီးဌာနယာဒူးနေရာကိုလည်းသမရကယူထားလိုက်ပါတယ်။ကြိုတင်သတိပေးချက်တွေကိုအစိုးရကအလေးမထားခဲ့တဲ့အတွက်ပြည်သူတွေဒေါသထွက်ခဲ့ကြပြီးဒါဟာအဓိကလေဟင်းမှုကြီးဖြစ်တယ်လို့အကြီးတန်းအရာရှိတွေကဝန်ခံခဲ့ပါတယ်။အသေးခံဘုံခွဲသူ၉ယောက်ထဲမှာဟင်းခတ်အမွှေးကြိုင်လုပ်ငန်းလုပ်တဲ့ကျွယ်ဝတဲ့မိသားစုကညီကို၂ယောက်နဲ့သူတို့တွေကတယောက်ရဲ့အမျိုးသမီးလဲပါတယ်လို့တိရီလင်္ကာအရာရှိတွေကပြောပါတယ်အခုထိဘုံပေါက်ကွဲမှုတွေနဲ့ပတ်သက်ဆက်နွယ်နေတဲ့လူ60ကိုဖမ်းဆီးထားပါတယ်စုံစမ်းထောက်လန်းမှုတွေမှာပူးပေါင်းကူညီဖို့ FBI ထောက်လန်းရေးအဖွဲ့တစ်ဖွဲ့လဲမြို့တော်ကိုလံပေါ်မှာရောက်နေပြီလို့တိရီလင်္ကာနိုင်ငံဆိုင်ရာ American သံအမတ်ကြီး Elena Taplis ကပြောပါတယ်
ရုရှားနိုင်ငံက2020ပြည့်နှစ် American သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်နိုင်ခြင်းရှိလို့2016သမ္မတရွေးကောက်ပွဲရုရှားဆွတ်ဖက်မှုဟာသမ္မတ Trump အတွက်အကဲဆက်တဲ့အကြောင်းကိစ္စတစ်ခုဖြစ်နေသေးတယ်လို့သိရပါဗျ။အထူးစုံစမ်းစစ်ဆေးရမှု Robert Mueller ကရုရှားနိုင်ငံဟာ2016 American သမ္မတရွေးကောက်ပွဲမှာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဆွတ်ဖက်ခဲ့တယ်လို့အစိုးရခံထားတာပါ။အခုနောက်ထပ်ထွက်ပေါ်လာတဲ့သတင်းတွေအရဒီကိစ္စဟာသမ္မတ Trump ရှေ့မှောက်မှာရှေ့လျှောက်အကဲဆက်နေသေးတဲ့ကိစ္စဖြစ်နေဦးမှာပါ။နယူးယောက်တိုင်းစ်သတင်းစာအစိုးရအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးကာစီယန်နီယယ်ဆန်ဟာလာမယ့်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုကိုတွန်းလှန်ဖို့ကိစ္စကိုအလေးထားလှုပ်ဆောင်ဖို့ကြိုးစားခဲ့တယ်လို့သိရပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကအင်ဖြူတော်အုပ်ချုပ်ရေးယာယီအကြီးအကဲမိုက်မယ်လ်ဗန်နီကဝန်ကြီးနီယယ်ဆန်ကိုဒီကိစ္စကိုသမ္မတထရမ့်ရှေ့မှာမပြောမိဖို့သတိပေးခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာကဆိုပါတယ်။သူကဝင်ကြီးနီယယ်ဆန်ကိုဒီကိစ္စဟာသမ္မတရှေ့မှာပြောလို့ကောင်းတဲ့အကြောင်းအရာတစ်ခုမဟုတ်ဘူးလို့ပြောခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာကဆိုပါတယ်။မိုက်မာဗနီကတော့သူဘာအစည်းအဝေးမှာသူဒီလိုပြောခဲ့တယ်လဲဆိုတာကိုမမှတ်မိကြောင်းညင်းဆိုပါတယ်။မိုက်မာဗနီကရုရှားနိုင်ငံကိုအင်ပြစ်အပြစ်နဲ့မြင်ဆိုင်ခဲ့ဘူးဆိုပြီးအရင်သမ္မတအိုဘားမားကိုအပြစ်တင်ခဲ့ပါတယ်။လက်ရှိအစိုးရဟာရွေးကောက်ပွဲမှာပြည်ပဆွတ်ဖက်မှုကိုတီးခံမှာမဟုတ်ဘဲအနာဂတ်မှာဒီလိုမဖြစ်အောင်ကျူတင်ပြင်ဆင်လုပ်ထားတယ်လို့လည်းသူကဆိုပါတယ
်အမေရိကန်ဆိုရအနေနဲ့အီရန်နိုင်ငံပေါ်အကောင်းမြင်ဝါဒနဲ့ဆက်လက်ဆွေးနွေးသွားလို့ဆိုမရှိတဲ့အတွက်အီရန်ကအမေရိကန်ရဲ့ဒဏ်ခံပိတ်ဆို့မှုတွေကိုဆက်လက်ရင်ဆိုင်ရမှာပဲလို့အီရန်သမ္မတဟာဆနာရိုဟီနီကပြောပါတယ် အမေရိကန်ကအီရန်နဲ့ဆွေးနွေးလို့စိတ်မရှိတဲ့အပြင်အရေးယူမှုတွေချမှတ်နေတာကအီရန်နိုင်ငံကိုပြိုကွဲပျက်စီးအောင်လုပ်နေတာလို့သမ္မတရူဟီနီကပြောပါတယ်။ဒီသတင်းပတ်အစောပိုင်းကအမေရိကန်ကအီရန်အပေါ်ရေနံနဲ့ပတ်သက်တဲ့ဒဏ်ခတ်ပိတ်ဆို့တာတွေကိုတင်းကျပ်လိုက်ပြီးတဲ့နောက်မနေ့ဗုဒ္ဓဟူးနေ့ကသမ္မတရူဟီနီကပြောတာပါ။အီရန်အနေနဲ့အမေရိကန်ရဲ့ဒဏ်ခတ်မှုတွေကိုရင်ဆိုင်သွားရုံရှိပြီးအမေရိကန်ကသူတို့ဆုံးဖြတ်ချက်အပေါ်နှောင့်တရစေမယ်လို့သူကပြောပါတယ်။အမေရိကကဒဏ်ခတ်ပိတ်ဆို့ပေမဲ့သူတို့အနေနဲ့ရေနံကိုကိုပိုင်ဆုံးဖြတ်ခွင့်နဲ့ကြိုက်သလောက်တင်ပို့သွားနိုင်တယ်လို့အီရန်အကြီးအကဲအာရာတိုလာအလီခါမီနီကပြောပါတယ်။ဒဏ်ခတ်ပိတ်ဆို့ထားတာတွေအတွက်အဖြေတစ်ခုတော့ရှိလာမှာလို့သူကပြောပေမဲ့အသေးစိတ်တော့မပြောပါဘူး။ဟော်မူးစ်ရေလက်ကြားကတဆင့်ရေနံဝယ်လက်တွေကိုအီရန်ကရှာဖွေတာကိုအမေရိကန်ကတားဆီးလိုက်တဲ့အတွက်အမေရိကန်အနေနဲ့နောက်ဆက်တွဲအကျိုးဆက်တွေအတွက်ပြင်ဆင်ထားဖို့လဲအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကနယူးယောက်မြို့မှာကျင်းပတဲ့အာရှလူမှုရေးရာအခမ်းအနားတစ်ခုမှာပြောသွားပါတယ
်။အမေရိကန်ပြည်ထောင်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာကုန်သွယ်ရေးသဘောတူညီချက်ရဖို့ကြိုးစားနေချိန်မှာလာမယ့်အပတ်မှာကျင်းပမယ့်နှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်နိုင်ငံစလုံးဘက်ကအကောင်းမြင်ပြောဆိုနေကြပါတယ်။မနေ့ကဗိုလ်တေးဦးနေကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကျွန်တော်တို့တရုတ်နဲ့ကုန်သွယ်ရေးကိစ္စလောက်ကိုင်းနေတာတွေသိအဆင်ပြေနေပါတယ်လို့သတင်းတောက်တွေကိုအင်ပီတိုကနေဖလော်ရီဒါပြည်နယ်ကိုအသွားပြောကြားခဲ့ပါတယ်။ဘီဂျင်းမြို့ကတရုတ်အရာရှိတွေကလည်းမြင်သာတဲ့တိုးတက်မှုတွေရှိနေတယ်လို့ပြောပါတယ်။ပြီးတော့နှစ်ဖက်စလုံးအဆက်အသွယ်မပြတ်ရှိကြကြောင်းနှစ်နိုင်ငံကိုယ်စားလှယ်တွေအဖွဲ့အစည်းအနေနဲ့နှစ်ဖက်အကျိုးရှိမဲ့သဘောတူညီချက်ရဖို့ပူးပေါင်းအလုပ်လုပ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်။နောက်ပတ်မှာတော့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်အစိုးရအရာရှိနှစ်ဦးဗီဂျင်းမြို့ကိုသွားပါလိမ့်မယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗင်မက်တင်ဆန်နဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တင်စာတို့ဟာအေဗီ30ရဲ့နေမှာတရုတ်ဝန်ကြီးချုပ်လူဟင်းနဲ့တွေ့ဖို့တရုတ်နိုင်ငံကိုသွားပါမယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့ရဲ့ကြာသပတေးနေ့မနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်BRI တရုတ်ခေတ်စ်ပိုလမစီမံကိန်းမှာမြန်မာကမိဖက်အနေနဲ့ထဲထဲဝင်ဝင်ပူးပေါင်းပါဝင်လာတဲ့အပေါ်ချီချူထောပနာပြည်ချောင်းတရုတ်သမ္မတရှီကျင်းဖင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့မနေ့ကဘေကျင်းမြို့တော်မှာတွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်။ BRI စီမံကိန်းကိုတရုတ်အစိုးရစတင်ချိန်ကတည်းကမြန်မာကပါဝင်ခဲ့ပြီးဖြစ်တယ်လို့အကျိုးအမြတ်ကြီးကြီးမားမားရမယ်ဒီစီမံကိန်းလုပ်ငန်းစဉ်မှာဆက်လက်ပါဝင်မှုဆန္ဒရှိကြောင်းဒေါက်ဆန်းစုကြည်ကသမ္မတရှီကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဧပြီလ25ကနေ28ရက်နေ့ထိကျင်းပမယ်ဒုတိယအကြိမ်မြောက် Belt and Road Initiative BRI နိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာညီလာခံမတိုင်ခင်မနေ့ပုဒ်တခုနေ့ကတီးခြားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စဆွေးနွေးခဲ့ပါတယ
်။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ရိုက်တာသတင်းထောက်တစ်ဦးရဲ့အယူခံမှုကိုညှင့်ပယ်ခဲ့တဲ့မြန်မာနိုင်ငံတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမနေ့ကဗုဒ္ဓဟူးနေ့ကပြစ်တင်ရှုတ်ချခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောကြားချက်မှာမြန်မာနိုင်ငံတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းသမားတွေကိုအကာအကွယ်ပေးရမှာရေရှည်ထိခိုက်မှုရှိစေမယ်ဆိုရတဲ့အချက်ကြောင့်ပြမှုတစ်ခုဖြစ်တယ်လို့ပါရှိပါတယ်။ဒါအပြင်မကြသေးမီကာလအတွင်းမြန်မာနိုင်ငံမှာသတင်းတောက်တချို့လူမှုအဖွဲ့အစည်းအဖွဲ့ဝင်တချို့နဲ့တန်ချက်ထိုးသူတချို့ဖမ်းဆီးခံရမှုအပေါ်အမေရိကန်ပြည်ထောင်စုကအလွန်စိုးရိမ်မိကြောင်းလည်းဖော်ပြထားပါတယ်
။ဗြိတိန်ကတရုတ်ဟွာဝေးနည်းပညာကုမ္ပဏီရဲ့ 5G ကွန်ရက်တိုးချဲ့မှုကိုအကန့်အသတ်နဲ့ခွင့်ပြုသွားမယ်လို့ပြောပါတယ်။ဟွာဝေး 5G ကွန်ရက်အသုံးပြုခွင့်ပေးလိုက်ရင်ထောက်လိုင်းရေးလုပ်ငန်းတွေပိုလုပ်နိုင်အောင်တရုတ်ကိုအားပေးရရောက်တယ်လို့အမေရိကန်နဲ့ဗြိတိန်ကအကြီးတန်းအရာရှိတွေကသတိပေးနေကြတာပါ။ 5G ကွန်ရက်ကိုအကန့်အသတ်နဲ့30ခွင့်ပြုဖို့ဗြိတိရှဝန်ကြီးချုပ်ထရီဆာမီဥဆောင်တဲ့အမျိုးသားလူညိုကြီးကောင်စီကအင်္ဂါနေ့ကလုပ်တဲ့အစည်းအဝေးမှာဆုံးဖြတ်လိုက်တာဖြစ်တယ်လို့ Daily Telegraph သတင်းမှာဖော်ပြထားပါတယ်။ဝန်ကြီးချုပ်မီက 5G ကွန်ရက်ကိုကန့်သတ်တဲ့အနေနဲ့ area တိုင်းအသုံးပြုတဲ့ကွန်ရက်မျိုးကိုပဲခွင့်ပြုသွားမယ်လို့လည်း Daily Telegraph သတင်းစာမှာဖော်ပြပါတယ်။ Huawei နည်းပညာတွေကတစင်ထောက်လိုင်းလုပ်နိုင်တာကိုစိုးရိမ်နေတဲ့အတွက်တရုတ် Huawei နည်းပညာတွေကိုအသုံးမပြုဖို့ American ကမဟာမိတ်တွေကိုသတိပေးနေတာပါ။ကမ္ဘာမှာဆက်သွယ်ရေးပစ္စည်းတွေထုတ်လုပ်တဲ့အကြီးဆုံးကုမ္ပဏီ Huawei ကတော့ 5G ကွန်ရက်နဲ့ပတ်သက်တဲ့စိုးရိမ်ချက်တွေအပေါ်အာမခံမပေးနိုင်ဘူးလို့ပြောထားပါတယ်
။ Vietnam နိုင်ငံကတရုတ်လက်အောက်ကလွတ်မြောက်ခဲ့တာထောင်စုနှစ်နီးပါးရှိနေပြီဖြစ်တဲ့အခမ်းအနားကိုဒီသတင်းပတ်တဲကျင်းပခဲ့ပါတယ်။နှစ်ထောင်နဲ့ချီတရုတ်လက်အောက်ရောက်နေခဲ့ပေ ဗီယက်နမ်နဲ့တရုတ်နိုင်ငံကြားနိုင်ငံတကာအမြင်မှာတော့အဆင်ပြေတဲ့ဆက်ဆံရေးရှိပါတယ်။တရုတ်ကကမ္ဘာမှာအများဆုံးအထယ်လိတ်တင်ပို့နေတာဖြစ်ပြီးဗီယက်နမ်ကဒုတိယနေရာမှာရှိနေတာပါ။ Communist Borders ဝဲခေါင်းဆောင်တွေအုပ်ချုပ်နေတာမှာလည်းဗီယက်နမ်ကတရုတ်နဲ့အတူတူဖြစ်ပြီးလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းနိုင်ငံကြားတင်ပို့ကုန်ဈေးကွက်မှာဖနက်အဝတ်အထည်နဲ့အိတ်တွေတင်ပို့ရောင်းချတဲ့နေရာမှာလည်းဗီယက်နမ်ကတရုတ်လမ်းစဉ်ကိုလိုက်နေတယ်လို့သုံးသပ်သူတွေကပြောပါတယ်။ကမ္ဘာအထယ်လိတ်ဈေးကွက်မှာတရုတ်နဲ့ဗီယက်နမ်ကအဓိကနေရာကိုချုပ်ကင်ထားတယ်လို့တရုတ်မျိုးသားအထယ်လိတ်လုပ်ငန်းအဖွဲ့ဥက္ကဋ္ဌချန်ဒန်ပန်းကဟိုချီမင်းမြို့မှာဒီလအတွင်းကျင်းပခဲ့တဲ့ကုန်သွယ်ရေးညီလာခံမှာပြောခဲ့ပါတယ်ခင်ဗျာ
။မမသင်းအောင်နဲ့ကိုရဲမင်းထွန်းတို့ကကြာသပတေးနေ့နဲ့ခင်တဲ့တွေကိုပြောပြသွားတာပါခုတော့တင်းလှော်တွေကိုနားဆင်ရမှာပါရှင်ဆော့ဆော့ကတင်းနဲ့မှာကြားခဲ့ရတဲ့အတိုင်း BRI တရုတ်ခေတ်စ်ပိုလန်မှာစီမံကိန်းမှာမြန်မာကမိတ်ဖက်အနေနဲ့ထဲထဲဝင်ဝင်ပူးပေါင်းပါဝင်လာတဲ့အပေါ်မှာတရုတ်သမ္မတရှီချင်းဖင်ကချီကျူးထောမနာပြုကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့မနေ့ကတွေ့ဆုံခြင်းမှာပြောကြားခဲ့ပါတယ်အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်တရုတ်နိုင်ငံဘေကျင်းမြို့တော်မှာဧပြီလ25ရက်နေ့ကနေ28ရက်နေ့ထိကျင်းပမယ့်ဒုတိယအကြိမ်မြောက် Belt and Road Initiative BRI နိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ညီလာခံမတိုင်ခင်မနေ့ဗုဒ္ဓဘူးနေ့ကတရားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စဆွေးနွေးခဲ့ကြပါတယ်။တရုတ်ကအဆိုပြုထားတဲ့ BRI ခေတ်စ်ပိုလန်မှာစီမံကိန်းနဲ့ပတ်သက်လို့ပူးပေါင်းအကောင့်ထဲဖော်ဖို့အတွက်မြန်မာအစိုးရကဥဆောင်ကော်မတီတရဲ့ဖွဲ့စည်းထားတဲ့အပေါ်တရုတ်ဆိုရကချီကျူးထောပနာပြူကြောင်းသမရရှိကတောင်ဆန်းစုကြည်ကိုပြောပါတယ
်အခုကျင်းပတဲ့ BRI နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးညီလာခံကိုတောင်ဆန်းစုကြည်တက်ရောက်လာတာဟာဒုတိယအကြိမ်မြောက်ဖြစ်ပြီးကျွန်တော်အနေနဲ့ကြိုးစားပါတယ် Belt and Road စီမံကိန်းရဲ့ဖွံ့ဖြိုးတိုးတက်ရေးမှာတောင်ဆန်းစုကြည်အနေနဲ့ကိုယ်တိုင်မျက်မှောက်မြင်တွေ့ခဲ့ရသူပါဝင်ဆောင်ရွက်သူလည်းဖြစ်ပါတယ်
ဒါပြင် BRI စီမံကိန်းမူပေါင်းအတွင်းနှစ်နိုင်ငံအပြန်အလှန်အကျိုးတူပူးပေါင်းဆောင်ရွက်မှုကိုပိုပြီးအားကောင်းစေဖို့ဆန္ဒရှိနေကြောင်းလည်းသမ္မတရှိကဆိုပါရယ်မြန်မာကတော့ဒီစီမံကိန်းကိုအစကတည်းကထောက်ခံကြောင်းနဲ့ဆက်လက်ပါဝင်ဖို့ဆန္ဒရှိကြောင်းဒေါအောင်ဆန်းစုကြည်ကလည်းတရုတ်သမ္မတကိုအခုလိုတုံ့ပြန်ပြောဆိုခဲ့ပါရယ် BRI စီမံကိန်းစတင်ကလေးကကျမတို့ပါဝင်ပြီးဖြစ်တယ်လို့အနည်းချင်းမဟုတ်ပဲအလုံးကိုခြုံပြီးအကျိုးအမြတ်ကြီးကြီးမားမားရဖို့ရှိနေတဲ့ဒီစီမံကိန်းလုပ်ငန်းစဉ်မှာမြန်မာအနေနဲ့တတောင်းတနေရာကပါဝင်ဖို့ကျမတို့ဆန္ဒရှိပါတယ်အထူးသဖြင့်ကျမတို့နှစ်နိုင်ငံကြားဆက်ဆံရေးမှာမိတ်ဆွေအဖြစ်နဲ့ရောပူးပေါင်းဆောင်ရွက်မှုအရာရောလာမယ့်နှစ်ကာလတွေမှာပုံမခိုင်မာလာမှာဖြစ်တဲ့အတွက်လည်းကျမတို့တကယ်ကိုအားတက်မိပါတယ်တရုတ်ရဲ့ခေတ်စ်ပိုလန်မှာစီမံကိန်းကြောင့်ဖွံ့ဖြိုးဆဲမြန်မာနိုင်ငံအတွက်တိုးတက်မှုတွေရှိလာမှာကိုကြိုဆိုပေမဲ့တရုတ်အကျွေးထောင်ချောက်ထဲပိတ်မိမဲ့အဖြစ်ကိုတော့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်က VOE ကိုပြောပါတယ
်ဒီတရုတ်ရဲ့စီမံကိန်းဟာကျွန်တော်တို့မြန်မာနိုင်ငံမှာအများကြီးရှိတယ်ဆိုတော့အဲ့ဒီစီမံကိန်းဟာတကယ်ပဲကျွန်တော်တို့မြန်မာနိုင်ငံကိုအကျိုးပြုမယ်ဆိုရင်ကျွန်တော်တို့အနေနဲ့အတိုင်းထက်လုံပွင့်တာပါတယ်ဒါပေမဲ့တတိတော်ထားရမယ်ဒီစီမံကိန်းတွေထဲကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကတရုတ်ပြည်ကိုဘလောက်အထိတောင်အကျွေးတင်သွားမလဲဆိုတာအများကြီးတတိထားရမယ်အကျွေးတင်ပြီးတော့မှအဲ့ဒီအကျွေးတွေကိုပြန်မဆက်နိုင်ဘူးဆိုရင်ကျွန်တော်တို့တိုင်းပြည်ကအဲ့ဒီတရုတ်လက်ထဲရောက်သွားမလားဆိုတာအဲ့ဒါကိုအများကြီးစိုးရိမ်စရာရှိပါတယ်
တနိုင်ငံလုံးစိုးရိမ်မကင်းဖြစ်နေတဲ့ကချင်ပြည်နယ်ကသဘာဝပတ်ဝန်းကျင်ဘေးအန္တရာယ်ကိုအကြီးအကျယ်ထိခိုက်စေမဲ့တရုတ်ရဲ့မြေဆုံဆဲစီမံကိန်းကိုအပြေးတိုင်ဖျက်သိမ်းဖို့အခုခီးစဉ်မှာဒေါအောင်ဆန်းစုကြည်အနေနဲ့တရုတ်ကောင်းဆောင်တွေကိုပြက်ပြက်သားသားပြောဖို့လူကြောင်းဒေါက်တာဆိုင်းထွေးမောင်ကဆိုပါတယ
်အခုဆိုရင်ကျွန်တော်မြန်မာပြည်တပီလုံးကနေပြီးတော့မှဒါကိုမလုပ်ဖို့ရန်အတွက်တောင်းဆိုတယ်တရုတ်ဒေါ်လာစီကောက်ပြီးတော့တောင်းမှထည့်ဝင်ပြီးတော့တောင်းမှမီဆိုဆဲကိုပြန်ယူယူမယ်ပြန်ကဲမယ်အဲ့လိုကျွေးကျော်ပြီးဆန္ဒချိနေတယ်စီစီမီကြတယ်ဒါကြောင့်မို့လို့ကျွန်တော်တို့တောင်အောင်ဆန်းစုကြည်နဲ့တကွဒီတာဝန်ရှိတဲ့ကျွန်တော်တိုင်းပြည်ကောင်းဆောင်ကြီးတွေတေချာစဉ်းစားပြီးတော့ပြည်သူလူထုရဲ့ဆန္ဒအတိုင်းတကယ်တိုင်းပြည်ကိုချစ်ခိုက်နစ်နာစေမယ်ဆိုလို့ရှိရင်တတိရှိရှိနဲ့ဒီမီဆိုစီမံကိန်းမှာဖြတ်သိမ်းဖြစ်ဖို့က ျွန်တော်အနေနဲ့တောင်းဆိုချင်ပါတယ်
တရုတ်ရဲ့ BRI ခေတ်သစ်ပိုလန်မှာစီမံကိန်းကြီးမှာမြန်မာအနေနဲ့ပါဝင်ဖို့သဘောတူညီချက်အရ2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားတဲ့ဒေါက်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်နေတဲ့တရုတ်မြန်မာစီးပွားရေးစင်ကြံမှာတရုတ်ကမြန်မာနိုင်ငံအတွင်းအကောင့်ထည့်ဖော်ဖို့အဆိုပြုထားတဲ့စီမံကိန်းအသစ်ပေါင်း30ရှိနေတယ်လို့ဆိုပါတယ်ဒေါက်ဆန်းစုကြည်ခီးစင်မတိုင်ခင်နှစ်နိုင်ငံလက်မှတ်ရေးထိုးသဘောတူညီမဲ့အချက်တွေနဲ့ပတ်သက်လို့ကုသရေးဝန်ကြီးဒူးဝင်ကြီးဦးအောင်ထူးဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့ဟာဖေဖော်ဝါရီလကယွန်းနန်ပြည်နယ်ခွန်မိန်မြို့မှာတရုတ်အစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်။အဲ့ဒီကဆွေးနွေးပွဲအပြီးဝန်ကြီးဦးအောင်ထူးကသတင်းမီဒီယာတွေကိုပြောကြားချက်အရဒေါက်ဆန်းစုကြည်ရဲ့အခုတရုတ်ခီးစင်မှာ2018ခုနှစ်ကတည်းကသဘောတူညီထားတဲ့တရုတ်မြန်မာစီးပွားရေးစုံတည်ဆောက်မဲ့စီမံကိန်းကိုဆွေးနွေးသဘောတူဖို့ရှိသလိုတရုတ်မြန်မာစီးပွားရေးစင်ကြံသဘောတူညီချက်အတွက်ပထမအဆင့်အကောင့်ထဲဖော်မဲ့စီမံကိန်းတွေကိုလည်းဒေါက်ဆန်းစုကြည်နဲ့တရုတ်ဆိုရခေါင်းဆောင်တွေဆွေးနွေးဖို့ရှိနေတယ်လို့ဆိုပါရယ်သမရရှိကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်နဲ့လူတွေရဲ့အသက်မွေးဝမ်းကြောင်းပုံမှန်ကောင်းမွန်လာအောင်ကူညီအားပေးနေပြီးနိုင်ငံတွင်းငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးရဖို့မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုလေးစားကြောင်းသူကပြောပါရယ်။ဒါ့အပြင်နေဆက်လုံခြုံရေးနဲ့တည်ငြိမ်ရေးကာကွယ်ဖို့အတွက်မြန်မာနဲ့အတူလက်တွဲဆောင်ရွက်ဖို့အစဉ်သင့်ရှိနေကြောင်းလည်းပြောကြားခဲ့ပါရယ်။ဒေါက်ဆန်းစုကြည်ကလည်းမြန်မာနိုင်ငံမှာငြိမ်းချမ်းပြီးတည်ငြိမ်မှုရှိတဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်ရဲ့ကူညီထောက်ခံမှုနဲ့ကြိုးပမ်းအားထုတ်မှုတွေကိုကျေးဇူးတင်ကြောင်းသမရရှိကိုတုံ့ပြန်ပြောဆိုခဲ့ပါရယ်ရှင်။စာသားပရင်းနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဥကျော်ဆန်သာရဲ့မြမရေးသုံးသက်ချက်သူယုံကြည်အားနနက်ခင်အင်္ဂလိပ်စာသင်ခန်းစာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်ကကုဒုပလောင်ဒုက္ခသည်စခန်းတွင်မနေ့နေ့လယ်ကမိလောင်မှုဖြစ်ပွားခဲ့ပါတယ်။မိလောင်ဒဏ်ရာရသူတွေကကလေးငယ်3ကတော့စိုးရိမ်စရာအခြေအနေမှာရှိနေပါတယ်။မိဖို့ကြောင့် gas o ကနေတဆင့်စတင်လောင်ကျွမ်းနဲ့အဲ့ဒီမိကြောင့် engine 50လောက်လောင်သွားတယ်လို့သိရပါဗျ။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဘာလူကာလီဒုက္ခသည်စခန်းမှာနေထိုင်တဲ့ကိုအစ္စလမ်ကိုကျမတို့ရဲ့ VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါဗျ။
ဒီကနေ့ဟိုဘောမင်းလေးဆန္ဒနေ55လောက်မှာပါ။အဲဘင်္ဂလားဒေ့ရှ်နိုင်ငံကိုဇော်ကဒေတာကုတုဆောင်လောင်ဒုက္ခသည်စခန်းမှာပါ။
ဘလောက်များလောင်သွားလဲခင်ဗျအိမ်ပနေအိမ်လောက်ပါသွားလဲကျွန်တော်ပြောပြလို့ရမလား
အားလုံးက50မီတာလောက်လောင်ချမ်းပြတ်စီသွားတယ်အဲ့ဒီအိန္ဒိယကသူဆလုံးပေးတယ်အိန္ဒိယပါအဲအိန္ဒိယလုံးရဲ့ခေတ်ကတော့တာတာငွေတစ်ပင်းလောက်ရှိပါတယ်ကျွန်တော်မြန်မာငွေနဲ့ဆိုရင်ဆက်ရှိပြီးပေါ့အဲ့ဒါအဲ့ဒီ50မီတာလောက်လောင်ချမ်းပြတ်စီသွားတယ်နောက်ဒီမှာအတောင်းကုန်ကြီးရှိတယ်နောက်စာနေကြီးကြီးအကုန်လုံးကမြေထဲပါသွားတယ်နောက်ကလေးတောင်းရောက်တော့မြေပြန်ရရခဲ့တယ်နောက်လူကြီးတယောက်အာမင်းလောင်တရားရခဲ့တယ်အဲ့ဒီကလေးတွေအနေနဲ့ဆိုးကြီးရခြင်းနဲ့မှရှိနေလို့အာမစ်ဆရာဖေးမှာသူတို့ကြည်ကြတယ်လို့ကျွန်တော်က
ဟုတ်ကဲ့အခုစောစောကိုအစ္စလမ်ပြောတာမိတွေကအခုလောင်သွားတဲ့အိမ်တွေကဘယ်သူကစောက်ပေးတာဘင်္ဂလား UN ကစောက်ပေးတာလားဘယ်သူကစောက်ပေးတာလဲခင်ဗျဟု
တ်ကဲ့ပါဟိုကပါတူကီနိုင်ငံကအလို့ရှင်အဖေးဟာစစ်လိုက်တာပ
ါဟုတ်ကဲ့
တူကီနိုင်ငံကစောက်ပေးတာစောက်ပေးလိုက်တာပါ
အာဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အခု
အာကျားအင်းအမျိုးသားတော့ကွန်ကရစ်တိုင်နဲ့နောက်ဆင်းရဲဝါအခါတော့လာအခါနဲ့နောက်အမှုစက်တင်မှုပ
ါဘာကြောင့်လောင်နေဘယ်လိုလောင်နေစလောင်နေဆိုတော့မသိရသေးဘူးထင်တယ်သိရပြီလားခင်ဗျဟု
တ်တော့ကဲ့သိရခင်ဗျဟိုကမိဖို့ကြောင့်အနေဂက်စ်ယူဝါနေစလောင်တာပါခင်ဗျအ
ာဟုတ်ကဲ
့သူကဟိုကအဖူရှင်ရတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုရင်နေမယအဖူရှင်ရစလောင်နေပါလေခင်ဗျအဲအချင်းတော့ဖိလမရဘူးကျွန်တော်တို့အချင်းတော့လာတဲ့ဆင်းရဲအခုတည်းကအရင်မိကအကောအဲမြေပူရှင်ကတော်တော်လေးပြင်းတာပါလေအဲ့ဒါကြောင့်မလို့ပူကြောင်းအောင်နဲ့ကူးတော်နေဆလောင်ခဲ့တာပါ
ဒါဆိုရင်တော့အခုကတော့မိကတော့ငြိမ်းသွားပြီပေါ့နော်အားလုံးငြိမ်းသွားပြ
ီဟုတ်ပါဘင်္ဂလားဒေ့ရှ်ကမြေပြတ်သမားတွေလာတယ်ခါနဲ့နောက်ရေတပ်ဖွဲ့လာတယ်စစ်တဲ့အဲပိုင်းတွေလာတယ်ဒီကလေယာစီလို့ဟိုဟာစကန်တဲ့ကိုငွေလို့မရခဲ့ပါဘူးခင်ဗျာအော်မြစ်တဲ့ gas ဘုံနဲ့ပဲသူတို့ကမီးကိုငင်တက်ခဲ့ပါလေခင်ဗျာ
ဟုတ်ကဲ့ဒါဆိုရင်တော့အခုဒီမီးရတော့ဒါမတော်တဆမီးလို့ပဲပြောရမှာပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့ပါမတော်ဆဆခုရှိ များလို့ပါခင်ဗျာ
ဟုတ်ကဲ့အခုအာကိုအစ္စလမ်ပြောတာကလေး3ယောက်ကမီးလောင်သွားဒဏ်ရာရသွားတဲ့ကလေး3ယောက်ကနည်းနည်းစိုးရင်ရတဲ့အနေအထားရှိတယ်ဆိုတော့အခုကလေး3ယောက်အပါဝင်ပေါ့နော်ဒဏ်ရာရသွားလူကြီး1ယောက်ကသူတို့ကိုဆေးရုံပို့ထားရလားခင်ဗျာစေကူတတ်မှုပေးနေ
တယ်ဟုတ်ကဲ့ပါဟုတ်ကဲ့ပါ NSS ဆေးရုံကိုပို့ထားပါတယ်သူတို့ကို NSS ဆေးရုံကိုပို့ထားပါတယ်ခ
င်ဗျာအဲ့ဒါဆိုရင်တော့ဒါစခန်းထဲမှာပဲပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့ပ
ါဟုတ်ကဲ့ကိုအစ္စလမ်ပြေတာဟိုခမန်းကြည့်တာပေါ့အခုအိမ်90မှာဆိုရင်လူဦးရေမိသားဟာမိသားစု90လို့ပြောလို့ရမယ်ပေါ့ဒါဆိုလူဦးရေဘယ်လောက်လောက်ရှိမလဲ
အာလူဦးရေဟောလာ900ကျော်လောက်ရှိမှာပါလူဦးရေ900ကျော်လောက်ရှိမှာပ
ါဟုတ်ကဲ့မိသားစုကတော့90ပေါ့နော
်ဟုတ်ကဲ့90တော့မပြည့်ဘူး90တောင်းညင်ပေါ့ခင်ဗျာ
ဒါကတော့ကိုဇော်ဝင်းလိုင်ကနေကျမတို့ဒီဘာလူကာလီဒုက္ခသည်စခန်းကကိုအီစလန်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုဆက်လက်ပြီးတော့လဲဒီဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာကတင်တန်းစီမံကိန်းတစ်ခုဟာဆိုရင်ဝင်းဝေရှာနိုင်အောင်လေလာတင်ယူနေကြတဲ့ဒေသခံအမျိုးသမီးတွေနဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေအတွက်တိတာထင်ရှားတဲ့အပြောင်းလဲဖြစ်လာနိုင်တဲ့အကြောင်းတင်ပြထားတဲ့ဆောင်းပါးကိုနားဆင်ရမှာပါဒီစီမံကိန်းကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေပြီးတော့ဒေသခံလူမှုအဖွဲ့အစည်းတစ်ခုနဲ့ပူးပေါင်းဆောင်ရွက်နေတာလည်းဖြစ်ပါတယ် UNHCR ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက် Lisa Shline သတင်းပေးပို့ထားတာကိုမတ်သိန်ကြီးတိုက်ကပြောပြမှာပါရှင်
လက်မှုကုန်ထုတ်ပညာသင်ကြားပေးတဲ့ဒီစီဇန်ဟာဆိုရင်စင်းရဲတဲ့ရာနဲ့ချီတဲ့အမျိုးသမီးတွေဝင်ငွေရစေမယ့်အခွင့်အလမ်းတွေရဖို့ရည်ရွယ်ထားတာပါပြီးခဲ့တဲ့ဖေဖော်ဝါရီလကစခဲ့တဲ့ဒီစီဇန်ကအခုဆိုရင်ပိုပြီးတော့ကျေပြန့်လာပါတယ်ဒီနှစ်ကုန်မှာအမျိုးသမီး900ထိလေ့ကျင့်ပေးနိုင်မှုရည်မှတ်ထားကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါတယ်ဒီရေအတွက်ရဲ့ထဝက်ကရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေပါဝင်မှာဖြစ်ပြီးတခြားတဝက်ကတော့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းဒရင်းကအမျိုးသမီးတွေကိုရွေးချယ်မှာဖြစ်ပါတယ်။တင်းနှန်းခံလာအတွင်းမှာအမျိုးသမီးတွေအနေနဲ့ထောက်ပံ့ခြင်းအနေငယ်ခံစားခွင့်ရမှာဖြစ်တယ်လို့လဲ UNHCR ကပြောပါတယ်။ဒီစီမံကိန်းအောင်မြင်သွားရင်ရာနဲ့ချီတဲ့အမျိုးသမီးတွေပါဝင်လာနိုင်ရေးတိုးချဲ့ဖို့လဲမျှော်လင့်ထားတဲ့အကြောင်း UNHCR ကပြောဆိုထားပါတယ်။ကောဆက်ပဇာကစခန်းတွေမှာရိုညာဒုက္ခသည်9သိန်းခွဲကျော်လက်ခံထားတာဖြစ်ပြီးဒီထဲကအများစုကတော့2019ခုနှစ်ဩဂုတ်လအတွင်းမြန်မာနိုင်ငံကအကြမ်းဖက်မှုတွေဖိနှိပ်မှုတွေကနေထွက်ပြေးလာကြတာပါ။များပြားလာတဲ့ဒုက္ခသည်အရေးအတွက်နဲ့နှိုင်းရှင်ရင်တော့တင်းနန်းစီမိုင်ကိန်းမှာတက်ရောက်နေတဲ့အမျိုးသမီးအရေးအတွက်ကမပြောစလောက်ပဲရှိတယ်ဆိုတာကိုတော့ UNHCR ပြောကွင်းရာ Liz Strauss ကသဘောတူပါတယ်ဒါပေမဲ့လည်းစီမံကိန်းတစ်ခုရဲ့တန်ဖိုးကိုအရေးအတွက်တစ်ခုတည်းနဲ့မူတည်ပြီးမဆုံးဖြတ်သင့်ဘူးလို့လည်းသူမကပြောပါတယ
် Small numbers yes but you have to start somewhere it is providing income sources
to ဒါနဲ့လည်းဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့အစပဲရှိပါသေးတယ်ဒီစီမံကိန်းကဒီအမျိုးသမီးတွေအတွက်ဝင်ငွေရပေါက်ရလန်းကိုဖန်တီးပေးနေရပါဒီလေ့ကျင့်သင်တန်းပေးနေတဲ့အစီအစဉ်ကိုအလေးထားပြီးတော့တိုးချဲ့နိုင်ဖို့လည်းမျှော်လင့်ထားပါတယ် Now ဒေတာကန်လူမှုအတိုင်းဝိုင်းတွေရောဒုက္ခသည်တွေအတွက်ရောဝင်ငွေရလန်းကိုပေါ်ဆောင်ပေးနေရပ
ါဒေသခံတွေနောက်ဒုက္ခသည်အမျိုးသမီးတွေအနေနဲ့အတတ်ပညာအမျိုးမျိုးကိုသင်ယူနေကြတယ်လို့လဲ UNHCR ပြောခွင့်ရ Thrauses ကပြောပါတယ်ဒေသခံဘင်္ဂလားဒေ့ရှ်အမျိုးသမီးတွေကတော့အထည်စေးရေးစေစိုးပန်းရိုက်နဲ့အချုပ်အလုပ်တွေသင်ယူကြတယ်လို့ပြောခွင့်ရကပြောပါတယ်စခန်းတွေအတွင်းကဒုက္ခသည်အမျိုးသမီးတွေကတော့လက်ဖြစ်ပန်းတိုးတဲ့အမျိုးမျိုးချုပ်လုံနည်းကိုသင်ယူနေကြပါတယ်။ဒီစီဇန်မှာပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးအများစုကအသက်18နှစ်နဲ့အသက်40ကြားမုတ်ဆိုးမတွေဒါမှမဟုတ်လဲခင်ပွန်းတယ်မရှိပဲကလေးတွေကိုတဦးတည်းပြုစုပျိုးထောင်နေရတဲ့အမျိုးသမီးတွေဖြစ်တယ်လို့လဲသူမကပြောပါတယ်။နောက်အရင်ကအထည်ချုပ်လုပ်ဖူးတဲ့အတွေ့အကြုံမရှိသူတွေလို့လဲသူမကထပ်လောင်းပြောပါတယ်။ဒီအမျိုးသမီးတွေချုပ်လုပ်တဲ့ထုတ်လုပ်တဲ့ပစ္စည်းတွေကိုတော့ဘင်္ဂလားဒေ့ရှ်ရဲ့နာမည်ကြီးလက်လီဆိုင်ကြီးတခုမှရောင်းချမှာဖြစ်ပါတယ်ရှင
်။မတ်တင်ကီထိုင်ပြောပြသွားတာပါ။အင်ဒိုနီးရှားဟာတရုတ်နိုင်ငံနဲ့ရေပိုင်နဲ့ပြဿနာရှိနေပေမဲ့သမ္မတဂျိုကိုဝီဒိုဒိုကတော့ရွေးကောက်ပွဲနိုင်ပြီးတဲ့နောက်တရုတ်အပေါ်ပျော်ပြောင်းတဲ့သဘောထားရှိလာလိမ့်မယ်လို့မျှော်လင့်ရပါတယ်။တစ်ဖက်မှာစီးပွားရေးအရာအဆင်ပြေအောင်လှုပ်ဆောင်ပြီးအခြားတစ်ဖက်မှာတော့တရုတ်သဘောတွေကိုသူတို့ဒီရေပိုင်နက်ကမောင်းထုတ်မယ်ဆိုတော့ဒီမူဝါဒဟာလက်တွေ့ဖြစ်နိုင်ပါမလား VOA သတင်းတော့
Ralph Jennings တိုက်ပီကပေးပို့ထားတာကိုဥကျော်စန္ဒာကဆက်ပြီးပြောပြမှာပါရှင
်။အာရှတရဲ့တတိယအကြီးဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံခေါင်းဆောင်ဟာနိုင်ငံညာရေးထက်ပြည်တွင်းရေးကိစ္စတွေကိုသာဦးစားပေးလာခဲ့တာပါ။အခုအခါသမ္မတဂျိုကိုဝီဟာတရုတ်နိုင်ငံရဲ့ဒေါ်လာ1 trillion သန်းပေါင်းတသန်းကျော်တန်ဖိုးစီတဲ့ Belt and Road ခေါ်တဲ့ကပတ်လန်စီမံကိန်းကိုလက်သင့်ခံနိုင်တယ်လို့ကြွညင်သူတွေကသုံးသပ်နေကြပါတယ်။၆နှစ်ကြာဒီစီမံကိန်းဟာအာရှဥရောပတဖန်အခြေခံအဆောက်အဦတွေကတဆင့်ကုန်သွယ်ရေးလမ်းကြောင်းတည်ဆောက်မဲ့စီမံကိန်းဖြစ်ပါတယ်။နတူအကျွန်းစုနာကတရုတ်သင်းဘွားတွေကိုမောင်းထုတ်မှဖြစ်ပေမဲ့ရေပိုင်တဲ့အငင်းပေါ်မှုနဲ့ပတ်သက်ပြီးစီးအရအင်အားကြီးတဲ့တရုတ်နိုင်ငံနဲ့ထိတိုက်ရင်ဆိုင်တာမျိုးကိုအင်ဒိုနီးရှားလုံးဝမဟုတ်ဘူးလို့လည်းကြွညင်သူတွေကတွက်ကြပါတယ်။ဂျိုဂိုဝီလို့အတူကောက်ခေါ်ဝါရတဲ့အင်ဒိုနီးရှားသမ္မတဟာပြည်ရဲ့ဧပြီ18ရက်နေ့ကမှဒုတိယ5နှစ်တာအတွက်ထပ်မံအရွေးခံရတာပါမိုဟန်မာလစ်ခာအမေရိကန်အခြေစိုက်အာရှလုံခြုံရေးဆိုင်ရာပါမောက္ခတူဖြစ်ပါတယ
်မကြာသေးခင်ရွေးကောက်ပွဲတုန်းကဂျိုကိုဝီဟာတရုတ်ထောက်ပံ့တဲ့စီမံကိန်းတွေကိုအရေးမပါတယ်လို့လှုပ်ဖို့အားထုတ်ခဲ့ပေမဲ့လက်ရှိမှာတော့အခြေခံအဆောက်အုံဒီဆောက်ရေးအတွက်တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုဆက်လက်ဆွဲဆောင်ပွဲရှိနေပါတယ်တစ်ချိန်တည်းမှာပဲနာတူနာကျွန်းစုတွေစီတရုတ်ဘက်ကထိုးဖောက်လာတာငါခိုးဖန်းတာတွေကိုလည်းခိုင်ခိုင်မာမာခုခံပါလိမ့်မယ်
။တည်ငင်တဲ့တရုတ်အင်ဒိုနီးရှားဆက်ဆံရေးဟာအနောက်တိုင်းအင်အားကြီးနိုင်ငံတွေကိုတောင်တရုတ်အငင်းပွားမှုမှာဝင်မဆွတ်စေခြင်းနဲ့တရုတ်အစိုးရရဲ့ရည်မှန်းချက်အတွက်အကျိုးရှိစေနိုင်ပါတယ်။တစ်ဖက်မှာလည်းအင်ဒိုနီးရှားကျွန်းနိုင်ငံရဲ့စီးရဲနံပါတ်ရဲ့ဒေသတွေအတွက်အခြေခံအဆောက်အဦတွေဖွံ့ဖြိုးလာနိုင်ပါတယ်။သမ္မတဝီဒိုရိုအနေနဲ့လည်းလမ်းမဲ့၅နှစ်သက်တမ်းမှာရေလန်းခီးချက်ထွင်ကိုဆက်လက်လှုပ်ဆောင်မယ်လို့ယူဆရပါတယ်။သူဟာအင်ဒိုနီးရှားကိုအိန္ဒိယနဲ့ပစိဖိတ်သမုဒ္ဒရာနှစ်ခုရဲ့အင်အားကြီးနိုင်ငံဖြစ်စေချင်နေတယ်လို့ဟိုနိုလူလူအီစရက်စင်တာသုတေသနတရားကသုံးသပ်ထားပါတယ်။တရုတ်ကလည်းနတူနာကျွန်းစုကနေတရုတ်ပြည်မာကြီးအထိစူရီယန်မိုင်13,000အထိကျပြန့်တဲ့တောင်တရုတ်ပင်လယ်ရေပြင်အများစုကိုသူတို့အပိုင်းလို့ပြောနေတာပါ။နတူနာကျွန်းကိုပိုင်တယ်လို့တော့မပြောပေမဲ့အနီးအနားမှာလာပြီးငါးဖန်းနာတွေလည်းရှိနေတဲ့အတွက်အင်ဒိုနီးရှားကအဲ့ဒီသင်္ဘောတွေကိုမိရှုဖျက်ဆီးခဲ့ပြီးအဲ့ကျွန်းပေါ်မှာ drone လေ့ကျင့်ရေးစခန်းတစ်ခုကိုလည်းဖွင့်လှစ်ထားပါတယ်။အဲ့နာကအငင်းပွားရေပြင်တစ်ဝိုက်မှာတရုတ်ဘက်ကသဘာဝတန့်ွေရှာဖွေလူပိမဲ့အင်ဒိုနီးရှားကတော့ဒါကိုနိုင်ငံရေးပြဿနာကြီးကြီးကြီးလုပ်မနေပဲတရုတ်သင်းပွားတွေကိုတစည်းချင်းပြန်သွားခိုင်းတာပဲလုပ်နေလေတော့တရုတ်တို့အနေနဲ့ပြဿနာရှာဖို့အခက်အခဲတွေ့နေတယ်လို့ Australia New South Wales တက်သူကဂုဏ်သုဆောင်ပါမခ Galfia ကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပဲ Taiwan Chen Chu တက်သူကအစ်တန်အရှာရီယာကျွန်းရင်သူပါမကထိုင်ဝမ်ပင်းကလည်းအခုလိုသုံးသပ်ပါတယ
်။ဟုတ်လားစစ်政治的有挑衅啊或者有一些事件出来印尼其实基本
上政治也差的啊ထိတ်တက်ရင်ဆိုင်တိုးတာမျိုးဖြစ်မလာရင်တော့ဒီကျွန်းတွေနဲ့ပတ်သက်ပြီးအင်ဒိုနီးရှားကဘာမှတုံ့ပြန်လိမ့်မယ်မဟုတ်ပါဘူး။အပြောလောက်နဲ့သာတုံ့ပြန်ကောင်းပြန်မှာပါ။စီးရေးအရာတုံ့ပြန်မှာမဟုတ်ပါဘူး
။အင်ဒိုနီးရှားဟာတစ်ချိန်လုံးကတရုတ်ရဲ့ကဘလန်စီမံကိန်းကိုသံတရားနဲ့ကြည့်ပြီးပို့ပြီးသတိထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းနိုင်ငံတကာနဲ့အမီအခြေခံအဆောက်အဦတည်ဆောက်ရေးကိုမြင့်တင်မယ်လို့သမ္မတဝီဒိုရိုကဆိုထားပါဗျ။တရုတ်ကလည်းအင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းပေါ်ကမိထားလန်းလို့စီမံကိန်းတွေအတွက်ဒေါ်လာ3000ချီပြီးတော့ကန့်လန့်ထားပြီးဖြစ်ပါတယ်။သမ္မတဝီဒိုရိုရဲ့ညှိမှန်းချက်ကိုပမခကယ်ဖီယာကအခုလိုသုံးသပ်ပါတယ
်။ He wants the ports through the island archipelago to be modernized and the sea lanes become the really major.
ဂျိုဂူအနေနဲ့သူတို့စီကစိတ်ကန်းတွေကိုခင့်မိစေချင်ပါတယ်။အဓိကရေချောင်းလမ်းတွေကိုလုံခြုံမှုရှိစေချင်တာပါတရုတ်စီကနောက်ထပ်များများဆဆပုံမရလဲတဝက်တပြက်ရရင်ကိုသူ့အတွက်အမျက်ပါပဲဒါပေမဲ့အင်ဒိုနီးရှားမှာအခြေခံအဖြစ်တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ရှိနေပါတယ
်အင်ဒိုနီးရှားခေါင်းဆောင်အနေနဲ့တရုတ်ဘော်မီခိုလွန်အားကြည့်ရင်လဲ1960ပြည့်လွန်တုန်းကတရုတ်ဆန့်ကျင်ရေးအဓိကရုံးတွေဖြစ်ပွားခဲ့မှုတဲ့သူ့နိုင်ငံအဖို့ပြန်လည်ပြီးခံပြင်းစရာဖြစ်မလာရလဲအောင်သတိထားမှာလဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါကျမတို့ VOA မြန်မာပိုင်းနေ့ခင်းအစီအစဉ်အတွက်မီတာလှိုင်းအပြောင်းလဲတချို့ရှိကြောင်းအသိပေးခြင်းပါတယ်ကျမတို့ရဲ့အစီအစဉ်တွေကိုဒီလှိုင်းဒိုမီတာ24 kHz 12113ညလှိုင်းဒိုမီတာ40 kHz 0413ညလှိုင်းဒိုမီတာ51 kHz 5809နဲ့လှိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနိုင်ရွက်အတွက်ပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့ခါမှာတော့
ကျွန်တော်လည်းအဲ့ဒီလေးစုံနေတယ်ရောက်ပါတယ်ဒီလောက်ကြီးမားတဲ့တင်ပြီးကတော့ညုံမှန်းတဲ့လောက်ရစစ်တယ်လည်းမထွက်ဘူးနောက်ပြီးတော့တကူကူဖြစ်လို့ရှိရင်ထိနိုင်ကျွန်တော်တို့ဒီရွေရွတန်းတန်းဆယ်လေးတီတောင်ကျွန်တော်
ဒါကတော့အေယာဝတီကိုပြန်ရွေးနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ဆွေးနွေးတင်ပြထားတဲ့ဥကြောဇန်သားရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြက်ကိုညံဝင်းအောင်နဲ့မတ်မြသစင်အောင်တို့ကကောက်နှုတ်တင်ပြမှာပါရှင်
။မြမနိုင်ငံမှာရောဒီကမ္ဘာလုံးမှာပါဒီမိုကရေစီကြာဆုံးခန်းရောက်နေပြီဆိုတဲ့ခေါင်းစဉ်နဲ့ဝါရှင်တန်ပို့သတင်းစာရဲ့အဒီရာအာပေါ်မှာရေးသားထားတာကိုဖတ်ရပါတယ်။မြန်မာနိုင်ငံကရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာလူနည်းစုရိုဟင်ဂျာမွတ်စလင်တွေရဲ့အကြက်ဘေးဒုက္ခနဲ့ပတ်သက်လို့သတင်းမှတ်တမ်းပြုစုရေးသားခဲ့တဲ့အတွက်ဒီလာတဲ့ပူလီဇာစုချင်းမြင့်ခံရပါတယ်။ဒီလိုစုရပေမဲ့သူတို့နှစ်ဦးကတော့အချင်းထောင်တဲ့ရောက်နေတာမို့မိသားစုလို့ဖော်ကံပဲ့တွေရဲ့နှွေးထွေးစွာဂွန်းပြူခြင်းနဲ့အတူပျော်ရွှင်ခွင့်မရခဲ့ကြဘူးလို့ရေးထားပါတယ်။ဘာမှလို့ကဘာကအတိကြတဲ့မြန်မာနိုင်ငံမှာအခြေအနေတွေဘလောက်ဆိုးဝါးနေတယ်ဆိုတာထုတ်ဖော်ပြောဆိုဖို့ကြိုးစားရင်းမတရားထောင်ချခံရတာဖြစ်တယ်လို့အဒီရာအပေါ်မှာသုံးသပ်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေကိုမြန်မာလူညွန့်ရေးတပ်တွေကနေမြေရှင်းလင်းရေးလှုပ်ဆင်မှာရိုဟင်ဂျာ9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဥယျာဉ်စွန့်ထွက်ပြေးသွားတဲ့ဖြစ်ရပ်ကိုရိုက်တာသတင်းတောက်တွေကစိတ်ဝင်စားဖွယ်ရေးသားခဲ့ကြတယ်လို့ဆိုပါတယ်။2019စတေမာတုန်းကအင်းဒင်ရွာမှာအထက်တန်းကျောင်းသားနှစ်ဦးအပါအဝင်ရိုဟင်ဂျာအမျိုးသား10ဦးကိုအစုအပြုံလိုက်တပ်ဖြတ်တဲ့ဖြစ်ရပ်ကိုဖော်ထုတ်ပြီးသတင်းရတဲ့အဖွဲ့ထဲမှာကိုဝါလုံးတို့နှစ်ဦးလည်းပါဝင်ခဲ့ပါတယ်။ရိုက်တာသတင်းတော်တွေကသူတို့တွေဘယ်လိုတက်ခံရတယ်မြန်မာစစ်တပ်အရာရှိနှစ်ဦးကလူမျိုးစုရှင်းလင်းရေးမှာဘယ်အခန်းကဏ္ဍကပါဝင်ခဲ့တယ်ဆိုတဲ့ဇာတ်လမ်းကိုပြန်လည်ပြုစုရေးသားခဲ့တယ်လို့ဆိုပါတယ်။အစုအပြုံလိုက်တပ်ဖြတ်ခံရတဲ့ကိစ္စကိုသတင်းတော်တွေကစုံစမ်းနေချိန်မှာသတင်းပေးရဲဝန်ထမ်းတဦးကအထောက်အထားဆော်ရဲစရန်းတွေကိုသတင်းတော်တွေလက်ထဲပေးအပ်ခဲ့တာကိုကြည့်ရင်တမင်ထောင်ချောက်ဆင်တာတာထင်ရှားကြောင်းအဲ့ဒီနောက်မှာနိုင်ငံတော်လျှို့ဝှက်ချက်ဆော်ရဲစရန်းလက်ဝဲတွေ့ရှိမှုနဲ့သူတို့ကိုဖမ်းဆီးခဲ့ကြောင်းအဒီရာအဘောကဆိုပါတယ်ထောင်ဒဏ်9နှစ်ကြားမှခံရတဲ့ရိုက်တာသတင်းတော်နှစ်ဦးအမှုကိုနိုင်ငံရဲ့အမြင့်ဆုံးတရားလွှတ်တော်ချုပ်ရုံးမှအယူခံဝင်ခဲ့ပေမဲ့ပြီးခဲ့တဲ့အင်္ဂါနေ့ကပယ်ချခံရတာကိုကြည့်ရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာရှိနေစေပဲဆိုတာပြသရာရောက်ပြီးသူတို့ရေးတဲ့သတင်းတွေအတွက်ဒဏ်ခတ်ခံရတဲ့သဘောဖြစ်နေတာအတွက်သတင်းတော့တွေကစိတ်ပြက်လက်ပြက်ဖြစ်နေကြောင်းလည်းဖော်ပြထားပါတယ်တကယ်တော့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ဆိုတာဟာနိုင်ငံအတွက်အဓိကမန်တိုင်တွေဖြစ်တယ်လို့နေပေါင်းများစွာနေအခြေချုပ်ခံခဲ့ရတဲ့ဒေါံဆန်းစုကြည်ကစစ်အစိုးရကိုထိတ်တိုက်ရင်ဆိုင်ခဲ့စဉ်မှာတချိန်လုံးကအမြဲလိုလိုပြောခဲ့တာဖြစ်ပါတယ်။ဝန်ထဲစရာကောင်းတာကအယက်သားအစိုးရရဲ့ခေါင်းဆောင်ဖြစ်လာတဲ့ငញ្ញမ်းရေးနိုဘယ်ဆုရှင်ဒေါံဆန်းစုကြည်ဟာစစ်ဘိုလ်ချုပ်တွေကိုမချုပ်ကင်နိုင်တယ်လို့ချုပ်ကင်ဖို့ဆန္ဒမရှိဘူးဆိုတာတက်တည်ပြခဲ့ပြီးဖြစ်ပါတယ်။သတင်းနောက်နှစ်ဦးဟာပြစ်မှုကျူးလွန်လို့မဟုတ်ပဲမတရားမှားယွင်းစွာနဲ့ထောင်ချခံရတာဖြစ်တယ်လို့ဆိုထားပါတယ်။အလားတူပဲတူရကီနဲ့ BNN ကအာဏာရှင်တွေဟာလည်းသတင်းမီဒီယာတွေကိုထိန်းချုပ်ဖို့ကြိုးစားနေပါတယ်။RSF နေစီမချသတင်းအဖွဲ့ကနိုင်ငံပေါင်း180ကိုစီးရင်ပြုစုထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်အစီရင်ခံစာမှာတော့ဒေသအတော်များများမှအကြောက်တရားကလွှမ်းမိုးထားပြီးသတင်းသမားတွေအတွက်အန္တရာယ်ပိုများလာကြောင်းဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုဟာလည်းသတင်းလွတ်လပ်ခွင့်မှာအရင်ကတည်းကစာရင် အဆင့်3ဆင့်ကြာဆင်းသွားကြောင်းရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီး April 23ရက်နေ့ရက်စွဲနဲ့ Asia Times Magazine မှာ Badil Litna ရေးသားထားတဲ့မြမစီးပွားရေးအရှိန်အဟုန်ကြာဆင်းနေပြီဆိုတဲ့ခေါင်းစဉ်ပါဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်အရေးအပါဝင်ဗန်လုံငန်းမှာအားနည်းချက်တွေရှိနေတဲ့အကြောင်းရင်းခံတွေကြောင့်မြန်မာစီးပွားရေးအရှိန်အဟုန်ကျဆင်းနေတာကိုနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကသတိပေးကြောင်းဧပြီလ27ရက်နေ့ထုတ်မြန်မာ Times သတင်းစာမှာဖော်ပြထားတယ်လို့ဆောင်းပါးကိုအစာချီရေးသားထားပါတယ်မြန်မာနိုင်ငံမှာကာလကြာရှည်ဖြစ်နေတဲ့လူခွင့်ရေးပြဿနာတွေနဲ့ကုန်သွယ်ရေးကဏ္ဍမှာနိုင်ငံခြားကုမ္ပဏီတွေကခြေလှမ်းပြန်ဆုတ်နေရပြီးကြောင်းငွေကြေးထောက်ပံ့လူဒန်းလူသူတွေနဲ့ယင်းနှမြုပ်နှံလူတွေနှဲပါလာပြီးမြန်မာစီးပွားဖွံ့ဖြိုးတိုးတက်ရေးနှောင့်နှေးလာတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောတာပါခိုင်မာမှုမရှိတဲ့ဘန်စနစ်ကလည်းယင်းနှီးမြုပ်နှံလူတဲ့သူတွေအတွက်စိုးရိမ်ပူပန်စရာနောက်ထပ်အကြောင်းရင်းတစ်ခုဖြစ်တယ်လို့ IMF ကကိုးကားပြီးမြန်မာ Times မှာဖော်ပြထားကြောင်းဆောင်းပါးရှင်ကပြောပါတယ်။ဘန်တွေပြန်လဲမတည်ယင်းနှီးငွေထုတ်ပေးဖို့ကြံ့ကြာရင်တနိုင်ငံလုံးအတိုင်းအတာနဲ့ကုန်ထုတ်လုပ်မှုကျဆင်းလာပြီးဘန်စနစ်ပြန်လဲတည်ဆောက်ရေးကပိုခက်ခဲလာနိုင်ပါတယ်။2019-2018 ကုန်စည်နှုန်းညွန်ကိန်းဆိုင်ရာစည်ရင်းစရာတွေအရငွေကြေးဖောင်းပွားမှုက400ခန့်နှုန်းရှိပြီးအခုလက်ရှိမှာလောင်စာစည်စည်နှုန်းမြင့်တက်လာတာမြန်မာငွေတန်ဖိုးကျလာတာတွေကြောင့်2018ဧပြီလကစပြီးငွေကြေးဖောင်းပွားမှုကပိုမြင့်တက်လာတယ်လို့ဆိုပါတယ်မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အလားအလာတွေရှိတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းထားပြီးမြင်လေပြပပုတ်ကုံဝဲလူအားနဲ့ပုဂ္ဂလိကစီးပွားရေးကဏ္ဍတိဆောက်ရေးကိုထိန်းချုပ်ထားတဲ့အတွက်ဖွံ့ဖြိုးတိုးတက်ဖို့အလားအလာကတော့နည်းနေပါသေးတယ်။ရိုဟင်ဂျာအရေးကြောင့်လက်တလောရှိနေတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှု600ခန့်လုံးကလည်းကျဆင်းလာနေတဲ့အရေးအယောင်တွေရှိနေပါတယ်။ကုန်သွယ်ရေးတင်းမာမှုလောင်စာစီးဆေးအဆမတန်မြင့်တက်လာတာနဲ့တရုတ်စီးပွားရေးဈေးကွက်ကနေမမျှော်မှန်းနိုင်တဲ့အကျိုးဆက်တွေရှိနေတာဒါတွေကလည်းစီးပွားရေးအတွက်မရေရာမသေးချာတဲ့ဘေးဘန်အကြောင်းရင်းတွေဖြစ်ပါတယ်။လက်ရှိကျင့်သုံးနေတဲ့ဘန်စနစ်တွေကိုအစိုးရကပြုပြင်ပြောင်းလဲရေးလုပ်နေပါပြီလို့စီးပွားရေးအကြံပေးရှွန်တာနော်ကဆိုပါတယ်။မြန်မာစီးပွားရေးပြန်ဥမော်လာဖို့ကခိုင်မာတဲ့ဘန်စနစ်တစ်ခုတည်ဆောက်ဖို့လိုတယ်လို့ရှွန်တာနော်ကထောက်ပြကြောင်းစောင်းမမှာဖော်ပြထားတာကိုဖတ်ရှုရပါတယ်ရှင်။
ကဲဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောင်လိုင်တို့ဟာဒီအပိုင်းတွင်းမှာမြမအင်းကြီးချင်းကပအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြမနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။တရုတ်မြမဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုင်းလေလိုင်းစီစဉ်မှာသုံးသက်ဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လိုတဲ့တော်တာရှင်တွေအနေနဲ့ VOA ကိုကို့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့မိကုံကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်ကတော့12323822555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ။
စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေရဲ့အမြင်နေတော်ရရှင်နေရဲ့သဘောထားတွေကိုထင်ဟပ်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါရစေ။အခုတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင
်။ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
tied to apron strings
ဖြစ်ပါလေ။စာလုံးပေါင်းက TIED tied ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့ချီနှောင်ထားတာကိုဆိုလိုပါတယ်။ APRON apron ကမိဖို့ကြောင့်ဝင်တဲ့အထူးသဖြင့်အင်ရှင်မတွေချက်ပြုတ်ကြတဲ့အခါအင်ဂျီမပေရလေအောင်ရှေ့မှာကာထားပေးနိုင်မှုဝိရတဲ့ချီနှဲဖြစ်စေတစ်ခါတည်းရန်ပလတ်စတစ်နှဲဖြစ်စေချုပ်ထားတဲ့အင်ဂျီအကတမျိုးကိုဆိုလိုပြီးအမျိုးသမီးတွေအများဆုံးဝိလိရှိတော့ဖက်ရှင်ကြကြပုံစံအမျိုးမျိုးနေပေါ့ရှင်။ဒါပေမဲ့လို့တမန်အဖင်ကတော့လေပင်းမှာကြိုးတိုင်ထားပြီးခါနောက်မှာခါစီကျိုးကိုခြစ်ထားလို့ရှိတာဖြစ်ပါတယ်။ tied to apron strings ye long out de begaro apron angie khasi jo ne chinaw thar a po shin idiom su le to white de begaro athu thapin mi da su ma mi bo chang win le shi da ga ro mi gen dwi zani dwi phit da torat shin mya ati ba lu tu u ga edi apron khasi jo ne chinaw khan tha ya de so yin edi lu ha athu thapin yin nyon le shi da ga ro amyo ta phit pi lo edi amyo ta ha Tumigin, Tuzni Bo, Tanyo Sin Chibi, Ramu, Chile, Kanyara, Miare, Amuta Mugu, Yinyon Pura Pipari. Amid the bomb doing a palm, Melute, Damu, Amid Oza, Go Kane, Damu, Takadiane, Sinie, Oza, Nyone, Kimunde, Suin, Le Dongo, Yinyon Pure Nimari. Ridone Badelu, George Rubidi Umago, Nasin Chijaya.
Although John is over 40, he is still tied to his mother's apron strings. So it's not surprising that he's still single.
John nga athe 40 joni bi. Da ba mae tu ye mi osa nyaung na go khan ni ya dau me. Da chaung le khu thi lu pyo ji phit ni da ka ro ma san ma wu bya lo de bi ya ba de. U ma go naw ta khaw na sin chi cha ya aw.
Although John is over 40, he is still tied up to his mother's apron strings. So it's not surprising that he's still single.
Migin da mam ho sni bo tan yo sin chi bi ba ma so tru de bo ma tu yin ma lou tat de a myo ta myo go be lu idiom ne yi nyun pyo ma le
tied to apron strings
lu pyo lu ya ba de e da ga lo di kri me ne tin pya ke de idiom a thong me phit ba de
အခုတော့ဥကြစန္တာရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။အေယာဝတီကိုပြန်ရွေးမယ်ဆိုတဲ့ကြွေးကြော်သံနဲ့ပြုလုပ်နေတဲ့လှုပ်ရှားမှုဟာတကယ်ရွေးယူမယ်ဆိုတာထက်မြစ်ဆုံစီမံကိန်းကိုလူထုကလက်မခံကြောင်းပြသလိုတဲ့လှုပ်ရှားမှုသာဖြစ်တယ်လို့ဒီလှုပ်ရှားမှုမှာတက်ကြွသူတဦးဖြစ်တဲ့ကတ်တွန်းအော်ပီဂျေကဆိုပါတယ်။ဒီအေယာဝတီကိုပြန်ရွေးနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ကတ်တင်အော်ပီဂျေနဲ့ဥကြော်စံသားတို့ဆွေးနွေးတုံ့သက်ထားတာကိုနားဆင်ကြရအောင်ပါရှင
်။ဆရာအော်ပီဂျေခင်ဗျာမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအားလုံးကစိုးရင်ပူပန်နေကြပါတယ်။အေယာဝတီကိုဆုံရှင်ရတော့မယ်ဆိုပြီးတော့ဆိုတော့တကြွလှုပ်ရှားသူတချို့ကမြစ်ဆုံကိုပြန်ရွေးယူမယ်ဆိုပြီးတော့လှုပ်ရှားဆောင်ရွက်နေကြတာတွေ့ရပါတယ်။ဆိုတော့ပအဝင်ဆွေးနွေးသူတယောက်အနေနဲ့ဒီ campaign ကိုတော်လေးအလားအလာရှိတဲ့ campaign ဖြစ်တယ်လို့ယူဆပါသလား
။ဒီ campaign ကအဓိကကသူကတော့$1ကိုပြောနေတာပါ $1ကဟောပါဟိုဘောတရားကိုပြောတာပါ။အဓိကကဒေါ်ဆန်းစုကြည်တို့ NLD အစိုးရတို့ကဒီမြေဆုံစင်နဲ့ပတ်သက်လို့တစ်ဖက်နိုင်ငံနဲ့စကားပြောတဲ့အခါမှာပြည်သူတွေဘက်ကဘလို့နည်းနဲ့ဖြစ်ဖြစ်ပေါ့လေ။နောက်ဆုံးဟို site ထုတ်ပြီးပြန်မယ်ဆို site ထုတ်အဲဆိုတဲ့စိတ်ရှိတယ်ဆိုတဲ့သဘောမျိုး၆ပတ်နဲ့သဘောဖြစ်အောင်လို့သူတို့ဒီပွဲလုပ်ကြတာပ
ါအဓိကအဖြစ်ဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့တချို့ပြောကြတာကတရုတ်နဲ့မူလလုထခဲ့တဲ့သဘောတူညီချက်မှာဘာရီပါတယ်ဆိုတာကိုပွင့်လင်းမြင်သာမှုမရှိဘူးပြည်သူတွေကမသိရဘူးဆိုပြီးပြောကြပါတယ်အဲ့ဒါကဘာလို့သဘော
အဲ့ဒါတော့သိကြတယ်လေဟိုအခုကလူတွေကဟိုအရင်အစိုးရဆိုရင်တော့သူတို့ပြောမှာပေါ့အခုအစိုးရဆိုတော့တောင်ဆန်းစုကြည်ကိုကြလူရတော်တော်လေးဟိုချစ်ကြတယ်ဗျချစ်ကြတော့ဒီဟာဒီသူကတိပေးခဲ့တယ်လေသူချပြမယ်ဆိုဒါမဲ့သူအခုပုံနေရှိပြီချမပြနိုင်ဘူးသူကတော့မြင်ပြီးသားပဲဖြစ်မှာပါတော်စုနေတယ်လေအဲ့ဒါအခုထိတော့ချမပြတဲ့ခါမှာချမပြနိုင်သေးတာလေသူကမှအခက်ခဲရှိလို့ဆိုပြီးတော့လူရခွန့်လွန်လာလေပြီးကြတယ်ကျွန်တော်တို့လည်းအဲ့လိုပါပဲဒါကြောင့်ဒီလိုဘသူမှအပြစ်မပြောတဲ့နည်းနဲ့ပဲပြောနေတာတကယ်တော့ဟိုရေဆုံးပြည်သူကရွေးယူကြမယ်ဆိုရင်ပြောတာဆိုမဲ့ဘလောက်အကျွေးတင်လို့တင်မှမှမသိတယ်အဲအဲစာချုပ်ကိုကျွန်တော်တို့မသိအောင်အားလုံးကတော့သိချင်ကြတာပေါ့လေ
ဆိုတော့ပြဿနာရဲ့ဇင်းမြစ်ကိုမဖြေဘဲနဲ့အဲ့ပြဿနာကိုဖြေရှင်းဖို့စူးစမ်းနေကြတဲ့သဘောမျိုးဖြစ်နေလို့ဆိုရင
်အဲ့လိုတော့မဟုတ်ဘူးဒီပြဿနာကဟိုဘလောက်ခေါင်းလဲပြည်သူကအများအားတော့မှရှိနေတယ်ဆိုတဲ့ပုံမျိုးဒီပြဿနာကကြာပြီလीကြာနေတော့ဒီပြဿနာတအုံလေးလေးနဲ့အဲဒီဟာတော်တော်လေးအရေးကြီးရဟာအတရားဟိုကျွန်တော်တို့ကဘယ်လိုခေါ်မလဲဒါမှမစွာလာလည်းမဟုတ်ဘူးအစွာအကြက်တဲဖြစ်အောင်လည်းလုပ်တာမဟုတ်ဘူးဒီဟာဒီပြည်သူဘက်ကပြင်နေတယ်ပြည်သူဘက်ကအများအား တရားကိုမဆောက်ဆွေးခြင်းမှုဆိုတဲ့အဲ့ဒါလေးတိတရားကိုဖြတ်ပြီးတော့ဟို၆ပတ်နဲ့တော့ပြောတဲ့ဟာပါပဲ
။ဒီဟာ Stimson Institution ကတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်ဆန်းကိုကျွန်တော်မကြားခနိုင်တကိစ္စမေးဖြစ်ပါတယ်။အဲ့ဒါသူကမြစ်ဆုံမှာတရုတ်ဘက်ကစိုက်ထုတ်ထားတဲ့အရင်းအနှီးကအတော်ဝင်နေပြီဖြစ်တယ်။ဆိုတော့တကယ်လို့ပြန်ရွေးယူမယ်ဆိုရင်တော့မှဒီအရင်းအနှီးကိုပြန်ပေးနိုင်မှဖြစ်မယ်ထင်တယ်လို့တော့သူပြောဟုပါတယ်။ဒါပေမဲ့အဲ့ဒီအရင်းအနှီးကိစ္စသာပဲလားသူတို့မဟုတ်ဒီနိုင်ငံရေးကိစ္စတွေနဲ့များတစုံတရာဆက်ဆက်မိနေတယ်လို့ object ထင်ပါသလား
။အေးကျွန်တော်ဟောကတော့အဲ့ဒီဟာကိုကျွန်တော်မသိဘူး။သို့တော့အခုသူတို့ဆရာဦးတွန်းနဲ့တော့ဦးဆောင်ပြီးလုပ်တဲ့ပွဲမှာအဓိကကနိုင်ငံရေးကိုလုံးဝကျွန်တော်တို့ကလည်းနိုင်ငံရေးသမိုင်းမှတော့မပြောင်းကျင်ဘူး။အခုသို့တော့ဒီ AR မြေကြီးကိုမထိစေချင်မထိစေချင်တော့နိုင်ငံရေးကြောင့်လည်းဖြစ်ဖြစ်မယ်ဘာကြောင့်ဖြစ်မယ်အဲ့ဒါလေးကျွန်တော်တို့ဒီသို့တော့ကျွန်တော်တို့ကဒီ AR နဲ့ပတ်သက်လို့ရှိရင်တော့အမှန်တန်ချစ်တယ်ဟိုစောစောကဒီဘက်ကကြောင်းကျင်သူပြောတယ်လို့ကျွန်တော်တို့တဆုံးတစတော့ကြားကြတာပေါ့ဒီဘလောက်ပမာဏဆိုတာမသိတာအဲ့လိုရွေးရမယ်ဆိုတော့ကျွန်တော်ဒီသူတွေကဖြစ်ရမယ်ဆိုတော့စိတ်ကရှိရတဲ့သဘောပဲအဲ့ဒါကြောင့်ဟိုနိုင်ငံရေးမှာပြည်ရည်ရှိမှာပေါ့ဒီအဲ့ဒါလည်းကျွန်တော်မသိဘူးက
ဟုတ်တယ်နိုင်ငံရေးဆိုတာကျွန်တော်ဒီနေ့မှပြောနေတာကနိုင်ငံရဲ့အမျိုးသားရေးအကျိုးစီးပွားပေါ့ National Interest ဆိုတော့ပြည်သူလူရဲ့သဘောထားနဲ့နိုင်ငံကိုစီမံခန့်ခွဲနေတဲ့အုပ်ချုပ်တဲ့အစိုးရရဲ့အမြင်နဲ့တခါတခါကွဲလွဲတတ်တာဟာအဓိကအဲ့ဒီကိစ္စလို့ထင်ပါတယ်တခြားကိစ္စတွေမှာလည်းမကြာခဏကြုံရတယ်ပြည်သူတွေဖြစ်စေချင်တာကတမျိုးဒါပေမဲ့နိုင်ငံကိုကောင်းဆောင်ပြီးတော့လုပ်နေရတဲ့လူတွေအတွက်ကတော့အမျိုးသားရေးအကျိုးစီးပွားနဲ့ဘယ်လိုပတ်သက်နေလဲဆိုပြီးတော့စင်စားရတဲ့လမ်းကြောင်းကတမျိုးဖြစ်တတ်ပါတယ်ဆိုတော့အဲ့ဒီကိစ္စကလည်းထက်သွင်းစဉ်းစားမိကြပါလို့မသိဘူ
းအဲစဉ်းစားမိပါတယ်အဲစဉ်းစားမိတယ်ဆိုတော့သူတို့ဦးဆောင်သူတွေအနေနဲ့တော့မသိဘူးကျွန်တော်အနေနဲ့တော့စဉ်းစားမိပါတယ်ဟိုနောက်ပြီးတော့ classic ကိစ္စရောပေါ့နောက်နိုင်ငံရေးကိစ္စရောပေါ့သို့တော့သူတို့နိုင်ငံရေးရဘယ်လိုပဲဖြစ်ဖြစ်ပြည်သူကတော့ဒီအဝိမြင့်နေတော့မလဲကျင်းမှုဆိုတဲ့စိတ်ကကိုလေကျွန်တော်စိတ်ကရရှိရပါတယ်ဒီအဝိမြင့်ကိုတော့ကျွန်တော်တော့တကယ်နဲ့ပြောတော့
အော်ဘီဂျေကိုနိုင်လည်းပဲအင်ဂျင်နီယာတယောက်ဖြစ်ပါတယ်ဒါကတ်တွန်းဆရာအမှုပညာသမားသာမကပေါ့လေ by profession အစလုံးကဆိုတော့ဒီမြစ်ကတတမန်တွေတီးဆောက်လိုက်တဲ့အကြောင်းမြစ်ကြီးကလုံးဝကောသွားစရာတော့မရှိဘူးအဲ့ဒီကတော့ဆက်စည်းနေမှာပေါ့ခင်ဗျာအဓိကအဖြစ
်စီးနေမှာလေဟုတ်တယ
်ဆိုတော့စွရင်ဆရာကဒီဘိုင်ယိုဒိုင်ဗာစီတီတွေပြတ်မဲ့ပါ냐ဆိုတာကလွဲပြီးတော့တခြားပါများစွန့်ရရှိရလေခင်ဗျာတိုင်းပြည်စီပွားရေးနဲ့ဆိုင်ရင်အဲ့ဒါ
ကျွန်တော်က
ဟုတ်ကဲ့ပြောပ
ါအဓိကဟိုကျွန်တော်တယောက်ရဲ့အမြင်အရတော့ဟိုကျွန်တော်တို့ဟိုဗမာမင်းလေးလက်ထက်တည်းကဆွဲရဆောက်ခဲ့ကြတာပဲလေဆဲကြောင့်ကျူရီလည်းရှိတယ်တိုးတော့ဒီကောင်ကကျွန်တော်မက်ကတင်ဖြစ်နေတာ哦မက်ကတင်ကတခုခုဖြစ်ကျွန်တော်မနိုင်ဟိုဆဲအပြီးတန်နိုင်နေတယ်ဒါကြောင့်ကျွန်တော်အမေကတည်းကကျွန်တော်မကြိုက်ဘူးနောက်တစ်ခုကကျွန်တော်တို့ကဒီဟာကိုစနစ်တကျတရားတိုင်းတာပြီးတော့လုတ်တင်လားမလုတ်တင်လားအပေါင်းများစွာဒီအင်ဂျင်နီယာဘက်ကရောဟိုလီဝုဒ်ဘက်ကရောရေချောင်းဘက်ကရောအကုန်လုတ်ပြီးမှဒီဟာကိုတရားတက်ချက်မှာအခုကသူတို့နိုင်ငံလူငယ်70နှစ်50လေးလာမှလုတ်တယ်ကျွန်တော်တို့ဟာကြတော့ဒီလာပိုင်းလေးနှစ်ပိုင်းလေးပဲတိုင်းတာလုတ်တဲ့ခါမှာနောက်တစ်ချိန်ကျတော့sorry ကိုပြောလို့မရတဲ့အားမျိုးရှိတယ်။အဲ့တော့ဒါတရားကိုကျွန်တော်အင်ဂျင်ဆောက်မယ်ဆိုတော့ဒေချာတိုင်းတန်းစဉ်းစားပြီးမှမြေနေတာအောက်ကရေနေတာငရင်းနေတာနဲ့တက်ပြီးမှလောမှာတရားကိုကျတော့ကျွန်တော်ကပြက်စားမှုချိန်စားမှုလဲပါပြီးကမန်းကနန်းလုတ်ခဲ့တယ်လို့ကျွန်တော်ယူဆတယ
်။ဆိုတော့တကယ်လို့တရုတ်မဟုတ်ဖဲနဲ့သူတို့ထက်ပိုပြီးတော့တာဝန်ယူမှုတာဝန်သိမှုအပြည့်နဲ့ဒီဟာတွေကိုစဉ်းစားချင်းချင်းလုတ်တတ်တဲ့အဖွဲ့အစည်းတစ်ခုနိုင်ငံတစ်ခုခုဆိုရင်ပူပြီးသဘောတူထိုင်ရအကြောင်းတော့ရှိတယ်ပေါ့
အဓိကကစနစ်တကျလုပ်ရင်တရုတ်ရမဟုတ်ပါဘူးဘာလို့မဆိုတော့အခုကလုတ်တဲ့ညီကဟိုခမန်းကနလက်သိထုတ်ပြီးလုတ်သွားတဲ့ပုံစံမျိုးနောက်ပြီးဒီသူတို့ညီလာပြောတဲ့ assessment တွေဒီလက်သိချမလုတ်ပါဘူးလုတ်သွားလို့ကျွန်တော်တို့ကအခုဒီလောက်ဟာကြီးဟိုကြော်တော်များများလက်လွန်ပြီးမှသိရသို့တော့ဆက်ပြီးလုတ်လိုက်လို့ရှိရင်ကျွန်တော်လည်းအဲ့ဒီပဲစုံနေတယ်ရောက်ပါတယ်တတကူကြည့်ပါလေတတော့ကြည့်တော့တတော့ကြီးမားတဲ့တင်ပြီးကတော့ညုံမန်းတဲ့လောက်ရစစ်တယ်လည်းမထွက်ဘူးနောက်ပြီးတော့တခုခုဖြစ်လို့ရှင်ထိနိုင်ကျွန်တော်တို့ဒီရွေရွတန်းတန်းဆယ်လေးတီတောင်ကျွန်တော်မိုးတအားအများကြီးမထိနိုင်လို့ဖလုတ်ချလိုက်တဲ့ခါမှာ ပြည့်စည်ရှိခဲ့တာပဲအနည်းကဆိုပင်ချောင်းလည်းရှိခဲ့ပါလား
နောက်တစ်ခုကဒီမြေဆုံရဲ့မူလသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတဲ့လူတွေကသိပြီးတော့အမှုမဲ့အမှတ်မဲ့လောက်ရကြလွန်းတယ်သူတို့အကျိုးစီးပွားအမြောက်များရရှိခဲ့တယ်ဆိုတော့တဲ့ဒီလေကြားပါတယ်အတိအကျအထောက်ထားတော့ကျွန်တော်တို့မတွေ့ရပါဘူးဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကောအခု lobby လုပ်တဲ့ပုဂ္ဂိုလ်တွေဘက်ကဘယ်လိုသဘောထားကြလဲဆိုတာသိရပါလားခင်ဗျာ
အဲ့ဒါတော့ကျွန်တော်မသိဒါပေမဲ့ကျွန်တော်ကတော့အဲ့ဒီလူတွေတော့ကျွန်တော်တော်တော်ကိုစိတ်ပြက်တယ်အဲ့ဒီလူတွေကလုတာကိုယ်လေးဟိုတကယ်ကိုဖြစ်ကြတဲ့ဆန်လုတ်ခဲ့တာကမ္မကဏလုတ်ခဲ့တာတွေ့တွေ့ကြရသူတို့မစင်းစားခဲ့ဘူးကျွန်တော် engineer တောင်းနေတယ်ပြည်ပြည်ပြည်သူတောင်းနေတယ်မြင်မြင်ကတည်းကတော့လည်းမြင်ကျွန်တော်အဲ့ဒီလက်လွတ်စပယ်လုတ်ခဲ့တာတော့ကျွန်တော်လုံးဝမကြိုက်ဘူ
းဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ဓာသွားတက်ကလောင်သွားထက်တယ်ဆိုတော့စကားဖြစ်ပါတယ် OPJ ရဲ့ကလောင်သွားဟာမြန်မာနိုင်ငံမှာအတော်လေးထက်ပါတယ်လူတိုင်းသိကြပါတယ်ဒါပေမဲ့ဓာသွားတက်ထက်နိုင်ပါရဲ့လားခင်ဗျအခုလောလောဆယ်မှာ
အဲမထက်နိုင်ဘူးခင်ဗျဘာလို့လဲဆိုတော့ကျွန်တော်တို့ကဓာသွားဆိုတဲ့အခုဆိုရင်ကလောင်သွားတစ်ဖက်မှာလည်းကိုဒီဖြစ်ခဲ့တဲ့ဆိုအရှိတူမှာဘလို့ခက်ခဲရှိစွာမြေဆုံပြသလိုပဲတချို့ကိစ္စတွေကျွန်တော်တို့ဆိုရရဲ့ဒီလုပ်တဲ့အပိုင်းကျကျွန်တော်တို့ကပဲတိကွရှိမယ်အဲ့တော့ဆိုပါလိကျွန်တော်တို့ကဟို object ကလောင်တစ်ခုနေနဲ့ထောက်ပြလိုက်လို့ရှိရင် object ဆိုအောင်လေလူတွေကချစ်ခင်တယ်အဆိုးရောက်လို့လူတွေချစ်တယ်ဒါကြောင့်ကျွန်တော်တို့ကလည်းဟိုကတ်တွန်းဆရာဆိုကတ်တွန်းဆရာတရားအမြင်တကလေးပြောလဲလို့ရှိရင်သူတို့သူရရဲ့အလုပ်ကိုလည်းဘယ်လိုကွန်မန့်ဆိုသူစိတ်နှောင့်ယှက်ဖြစ်သွားမှာလဲရှိဝင်တစ်ခါလည်းကလည်းဆရာတဝန်ရစိတ်နှောင့်ယှက်ဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေပြီးသူပြောနေတဲ့ဟာကိုကျွန်တော်ထောက်ပြချင်တာလေးရှိတယ်အခုဆိုရင်ကျွန်တော်တို့ကအဲဒီရှင်းပြောရင်တော့ဗျာဓာတ်သွားလည်းခက်တာဘာလို့လဲတဲ့မှာဓာတ်ရှိမလဲမသိဘူးဗျာအဲ့တော့ကျွန်တော်တို့ကဘာလို့ခုတ်လို့ခေါ်ရမှာလဲမသိတော့အဲ့ဒါအခုဟာဟိုကလည်းမကြီးရောအန်နတီလည်းမကြီးရောအခုကကလောင်သွားတော့လောလောဆယ်တော့တန်ကြီးတက်နေပါဘော
ဟုတ်ကဲ့ကျွန်တော်သတင်းသမားတွေကတော့တော်တော်များများထောင်ထဲကိုရောက်နေကြပါတယ်ဒါခုတ်ခံနေရတယ်ပေါ့လေကတ်တွန်းဆရာတွေထဲမှာတော့အဲ့လိုမဖြစ်သေးဘူးထင်ပါတယ်အဲ့ဒါတော့ကန်ကောင်းတဲ့သဘောပေါ့နော
်ကန်ကောင်းလားမဟုတ်ဘူးလေအဲ့ဒီလိုပဲပေါ့အားအားကြောင့်ချိုးနေတဲ့သဘောပဲဖြစ်ပါလေ
အခုဆက်လက်နားဆင်ရမယ့်သူယုံကြည်ရအစီအစဉ်မှာတော့ကိုမေမိုဟင်းဘာရီယုံကြည်တယ်လဲဆိုတာတင်ဆက်မှာပါရှင
်ကျွန်တော်ယုံကြည်တဲ့အရာတော့ကျွန်တော်တို့လူသားတွေတူတူယောက်ချင်းစီတိုင်းမှာယုံကြည်ချက်ပန်းနိုင်ဆိုတာရှိတယ်ပါတယ်အဲ့လိုယုံကြည်ချက်ပန်းနိုင်ဆိုတော့ဘယ်လိုမျိုးခိုင်းနိုင်ရမလဲဆိုရင်ခီးစဉ်တစ်ခုသွားတဲ့အခါမှာခီးစဉ်ကိုတိတိကျကျသတ်မှတ်ထားသလိုပါပဲကိုသွားခြင်းနဲ့ညို့ရွာနေဒေတာကိုတိတိကျကျသတ်မှတ်ထားဖို့လိုအပ်ပါတယ်သိရှိထားဖို့လိုအပ်ပါတယ်အဲ့တော့အဲ့ခီးစဉ်ကိုသွားမဲ့ခီးစဉ်ကိုသိရှိထားတဲ့အခါမှာကျွန်တော်တို့တစ်ခါတလေမှာကလေးနဲ့သွားရလဲဖြစ်နေပါတယ်တစ်ခါတလေမှာလက်ပစ်ကူရလို့လည်းဖြစ်နေပါတယ်တစ်ခါတလေမှာတော့စပိန်စီရလို့တစ်ခါတလေမှာတော့လေရင်စီးပြီးသွားရတယ်လို့လည်းဖြစ်နေပါတယ်အဲ့တော့တစ်ခါတည်းကျရင်တော့စပိန်စီဗီတခါလက်ပစ်ကူဗီတခါလေရင်စီဗီတခါအမျိုးမျိုးအဖုံဖုံသွားရတာလည်းဖြစ်နိုင်ပါတယ်တို့ပေမဲ့လည်းအရေးကြီးဆုံးအချက်ကရွေ့နေဖို့ပါပဲရွေ့နေတဲ့အခါမှာလည်းကိုသွားခြင်းနဲ့ပန်းနိုင်ကိုရှေ့ရှုပြီးရွေ့နေဖို့ပဲလိုအပ်ပါတယ်အဲ့လိုမျိုးရှေ့ရှုပြီးရွေ့နေတယ်ဆိုရင်တော့ကျွန်တော်တို့တခါတလေမှာအချိန်တူတူနဲ့ရောက်နေတယ်လို့တခါတလေမှာတော့အချိန်နည်းနည်းလေးကြာပြီးမှရောက်နေတာမျိုးဖြစ်နိုင်ပါတယ်တခါတလေမှာအချိန်အကြာကြီးနေမှနေပွားများစွာကြာပြီးမှရောက်သွားနိုင်တယ်လို့လည်းဖြစ်နိုင်ပါတယ်တို့ပဲမယ်လေဘလို့ပဲရောက်ရောက်ဘလို့အခြေအနေရဲ့ဖြစ်ဖြစ်ပန်းနိုင်တစ်ခုကိုမရောက်ရောက်အောင်တော့ရွှေ့နေဖို့ဟာကျွန်တော်တို့ရဲ့တာဝန်ပါပဲအဲ့လိုမျိုးသွားနေတဲ့အခါမှာကျွန်တော်တို့တွေသွားနေတဲ့လမ်းလျှောက်မှာမိတ်ဆွေအဟောင်းတွေမိတ်ဆွေအစ်စ်တွေတငယ်ချင်းအစ်စ်တွေအများကြီးနဲ့ကျွန်တော်တို့တွေ့ဆုံကြုံတွေ့နိုင်ပါတယ်တွေ့တဲ့အခါမှာလည်းဒီတဦးတယောက်ချင်းစီကိုမေတ္တာစေတနာတွေထားပြီးတော့ဆက်ဆက်မယ်ကိုယ့်ရဲ့သွေးသားရင်းချလို့စိတ်ထဲမှာသတ်မှတ်ပြီးတော့ကိုချင်းစာတရားတွေနဲ့ပေါင်းသင်းဆက်ဆက်ပြီးတော့သွားမယ်ဆိုရင်ကိုသွားခြင်းနဲ့ပန်းနိုင်တစ်ခုကိုလူသားဆန်စွာနဲ့ရောက်ရှိမှာပဲဖြစ်ပါတယ်အဲ့တော့အတူချုံပြီးပြောရမယ်ဆိုရင်ကျွန်တော်တို့အားလုံးမှာ ရီမဲချက်ပန်းနိုင်ဆိုတာရှိသင့်ပါတယ်အဲရီမဲချက်ပန်းနိုင်ကိုမစုံမနစ်နဲ့စွဲနဲ့ရှေ့ရှုပြီးတော့သွားဖို့ပါလေလိုအပ်ပါတယ်အဲ့လိုမျိုးသွားရင်မုတ်ချမတွေ့အဲပန်းနိုင်ကိုစုပ်ကိုင်နေမှာပဲခြေချနေမှာပဲဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA မြန်မာပိုင်းကြာတာပတင်းနေ့နေနဲ့ခင်အစီအစဉ်ကိုနားဆင်နေကြတာပါ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုနေ့စဉ်မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲထိတင်ဆက်နေပါတယ်။ကြည့်ရှုအားပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းရဲ့နနက်ခင်းအစီအစဉ်ကိုလိုင်းတိုမီတာ24 25တို့ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်မှာပါ။မတ်မြသဇင်အောင်ကပြောပြမှာပါရှင်။
တီရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့အီစတာပွဲတော်နေ့ကဘုံပေါက်ကွဲမှုတွေအတွင်းလူ350ကျော်သေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်တီရီလင်္ကာသမရမိုက်ထရီပါလာဆရီစေနာကထိတ်တန့်လုံခြုံရေးအရာရှိနှုတ်ကိုရာထူးကနှုတ်ထွက်ခိုင်းလိုက်ပါတယ်ခရစ်ယန်ဘုရားကျောင်းတွင်နေဇင်ခန်ဟိုတယ်တွေကိုဘုံပေါက်ခွဲမဲ့အကြောင်းအိန္ဒိယကအသတိပေးချက်တွေအရကြိုတင်ထောက်လှမ်းခဲ့ရတာကိုသူ့ကိုမပြောခဲ့တဲ့သက်ဆိုင်ရာအရာရှိတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့သမရဆရီစေနာကရုပ်မြင်သံကြားကနေမိန့်ခွန်းပြောကြားပြီးတဲ့နောက်တစ်ရက်မှာဒီလိုနှုတ်ထွက်ခိုင်းလိုက်တာဖြစ်ပါတယ်။ American ဆိုရအနေနဲ့ Iran နိုင်ငံပေါ်အကောင်းမြင်ဝါဒနဲ့ဆက်လက်ဆွေးနွေးလို့စိတ်မရှိတဲ့အတွက် Iran က American ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ရင်ဆိုင်ရမှာပဲလို့ Iran သမ္မတ Hassan Rouhani ကပြောပါတယ်။ American က Iran နဲ့ဆွေးနွေးလို့တဲ့စိတ်လုံးဝမရှိတဲ့အပြင်အရေးယူမှုတွေချမှတ်နေတာက Iran နိုင်ငံကိုပြိုကွဲပျက်စီးအောင်လုပ်နေတာလို့သမ္မတ Rouhani ကပြောပါတယ်။ Iran အနေနဲ့ American ရဲ့ဒဏ်ခတ်မှုတွေကိုရင်ဆိုင်သွားရုံပဲရှိပြီး American ကသူတို့ဆုံးဖြတ်ချက်တွေအပေါ်နှောင့်တရစေရမယ်လို့သူကပြောပါတယ်။BRI တရုတ်ခေတ်တပိုးလမ်းမစီမံကိန်းမှာမြန်မာကမိဖက်အနေနဲ့ထဲထဲဝင်ဝင်ပူးပေါင်းပါဝင်လာတဲ့အပေါ်ချီချူထောပနာပြူချောင်းတရုတ်သမ္မတရှီကျင်းဖင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့မနေ့ကဘေကျင်းမြို့တော်မှာတွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်BRI စီမံကိန်းကိုတရုတ်အစိုးရစတင်ချိန်ကတည်းကမြန်မာကပါဝင်ခဲ့ပြီးဖြစ်တယ်လို့အကျိုးမြတ်ကြီးကြီးမားမားရမယ်ဒီစီမံကိန်းလုပ်ငန်းစဉ်မှာဆက်လက်ပါဝင်မှုဆန္ဒရှိကြောင်းလဲဒေါအောင်ဆန်းစုကြည်ကသမ္မတရှီကိုတုံ့ပြန်ပြောဆိုခဲ့ပါတယ်တရုတ်နိုင်ငံဘေကျင်းမြို့တော်မှာဧပြီလ25ကနေ28ရက်နေ့ထိကျင်းပမဲ့ဒုတိယအကြိမ်မြောက် Belt and Road Initiative BRI နိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာညီလာခံမတိုင်ခင်မနေ့ဗုဒ္ဓဟူးနေ့ကတီးခြားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးအတွက်ဆွေးနွေးခဲ့ကြပါတယ်
ကျေးဇူးပါမက်ဆင်ရေသတင်းအချင်းချုပ်ကိုမမြသစင်အောင်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုညံဝင်းအောင်နဲ့ကိုရဲမင်းထွန်းတို့ဖြစ်ပါတယ်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်ရှင်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.